စစ်ဆေးရလက်ထက်နိုင်ငံပိုင်းမီဒီယာတွေကိုအသွင်ပြောင်းမဲ့ public service media လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဆိုင်ရာဥပဒေတရားထုတ်ပြန်ဖို့ပြည်ကြားရေးဝန်ကြီးဌာနကရေးဆွဲလိုက်တဲ့အဲ့ဒီမူကြမ်းကိုမြန်မာမီဒီယာအတိုင်းဝန်ကကန့်ကွက်လိုက်ပါတယ်ဒီတိချမှတ်မဲ့အများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးဒုတိယဝန်ကြီးဦးရထွတ်ကစနေနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးတော့ဒီရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ပုံနေရင်းနဲ့ထုတ်ဝေဥပဒေမူကြမ်းကိုမီဒီယာလောကတာဝန်ကကန့်ကွက်လို့မဆုံးသေးခင်မှာပဲအများပြည်သူဝန်ဆောင်မှုမီဒီယာဆိုတဲ့ဥပဒေကြမ်းတရက်ကိုပြည်ထောင်စုဝန်ကြီးဌာနကချပြလာတာပါ။လွတ်တော်ရဲ့အတည်ပြုချက်နဲ့ချပေးလာမယ်ပြည်သူဗန္ဓာငွေတွေကနေဒီအများပြည်သူဝန်ဆောင်မှုမီဒီယာအတွက်ပြန်ပြီးသုံးမယ်ဆိုတဲ့အချက်ကိုပြည်ရင်းမီဒီယာတာဝန်ကလုံးဝလက်မခံဘူးလို့ပြောလာခဲ့တာဖြစ်ပါတယ်။ပြည်ချိုင်းဝန်ကြီးဌာနဦးရထွတ်ကတော့အခုလိုအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေတရက်ကိုအကောင့်ထဲဖော်နိုင်အောင်ပြင်ဆင်ရတာဟာပြည်သူတွေအားလုံးအတွက်မျက်မျက်တတဖြစ်စေတဲ့မီဒီယာလုပ်ငန်းတစ်ခုဖြစ်ဖို့နဲ့ပုဗ္ဗလိကပိုင်းမီဒီယာတွေမှာမလုံနိုင်တဲ့အခန်းကဏ္ဍတွေဝင်ပြီးလုတ်ကင်ပေးနိုင်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ
်။တကယ်အသွင်ကူးပြောင်းတဲ့နိုင်ငံတွေဘာဖြစ်လဲလဲလဲလဲတဲ့နိုင်ငံတွေအားလုံးကမီဒီယာကိုအဖြစ်ဖြစ်နေတဲ့ပြည်နယ်ထုတ်ခဲ့တယ်။ဥပမာဒီကနေ့ရူပမာရိုကချုပ်ကိုင်တာများတော့အင်္ဂလိပ်မှာတော့ကျင့်မှုဆိုင်ရာသက်သေဖြစ်တယ်။ဘာတို့တော့ဘာပြန်လို့မှမီဒီယာမိုနိုပိုလီကိုဘယ်လိုပြန်ထိန်းသိမ်းလဲဆိုတာကိုဆွဲရတယ်။ဒါအဲ့တော့ကျွန်တော်တို့ကဒီသင်္ခါဒီလုံးဝသာမန်တစ်ထုတ်လို့ပြောလို့ကျွန်တော်ကစပွဲချင်းကျတော့ပေါ့
။အများပြည်သူဝန်ဆောင်မှုမီဒီယာတွေကြောင့် public မီဒီယာတွေပေါ်မှာပြောခွင့်မရှိတဲ့လူတွေပြောခွင့်ရနိုင်လာသလိုတိုင်းသားဘာသာစကားတွေနဲ့ထုတ်လွှင့်တဲ့မီဒီယာတွေဖြစ်ဖို့ကိုလည်းဒီဥပဒေမှာခိုင်ခိုင်မာမာအကောက်အွယ်ပေးထားတယ်လို့ဦးရထွတ်ကပြောပါတယ်။ပြည်ရင်းကထိတ်တန့်မီဒီယာကြီးတစ်ခုဖြစ်တဲ့ 11 Media Group ကတော့ဒီဥပဒေပြဋ္ဌာန်းတာဟာစာနယ်ဇင်းသမားတွေရဲ့အခွင့်အရေးတွေကိုကန့်ကွက်ပိတ်ပင်တယ်လို့လည်းရှုမြင်ပြီးတော့အများပြည်သူဝန်ဆောင်မှုဥပဒေကိုလည်းကန့်ကွက်ခဲ့တာဖြစ်ပါတယ်။ 11 Media Group ကထုတ်ဝေနေတဲ့ Daily 11နိုင်စင်သတင်းစာရဲ့ Editor ချုပ်ဦးဝေဖြိုးကတော့
ဘာကြောင့်လဲဆိုတော့ပြည်ဆိုင်ပြည်ယက်တီကကျွန်တော်ပြောတဲ့ဒီဥပဒေထဲမှာပါဝင်တဲ့အချက်တွေမှာပြည်ဆိုင်ကအကာအဝေးပေးထားတဲ့အချက်တွေကပါဝင်ပြီးတော့ပြည်မှုပြည်တံဒီပြည်ဆိုင်ကအကာအဝေးပေးထားတဲ့ပါဝင်ကြည့်ကြတဲ့အချက်တွေမရှိပါဘူးရှင်းဝင်တဲ့သတင်းစာတွေမျိုးရှိပါတယ်။အဲ့ကျွန်တော်တို့အားလုံးကတော့ကျွန်တော်မှအခုထိလူပြည်မှုပြည်တံရှိနေသေးပါတယ်ဒီစဉ်းစားတစ်ချက်ပါ
နိုင်ငံတကာနဲ့အနောက်ဥရောပနိုင်ငံတွေမှာရုပ်သံလွှင့်မီဒီယာတွေမှာအများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေကိုကျင့်သုံးတာရှိပေမဲ့ပုံနှိပ်သတင်းစာလုပ်ငန်းတွေကိုတော့အများပြည်သူဝန်ဆောင်မှုမီဒီယာတွေမှာသိတွေ့ရတာမရှိဘူးလို့မြန်မာနိုင်ငံသတင်းစာဆရာအသင်းဒုဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးတီယာစောကပြောပါတယ
်အဓိကတော့ဒီ public service ဥစားဟိုမီဒီယာမှာ public service broadcast နဲ့ဟို public service newspaper ပါနော် public service broadcast ဆိုတော့ကျွန်တော်ဒီနိုင်ငံတကာမှာလည်းကျင့်သုံးကြတယ်အဲ့ဒီပိုင်းတော့ဟိုကျွန်တော်တို့လက်ခံလို့ရတယ်။ Public Service Newspaper ဆိုတော့တစ်ကဘာလုံးမှာဟိုမရှိတဲ့လောက်နေတယ်ပေါ့နော်။ဘာလို့ဒီမှာလုပ်တယ်လဲ။ဟိုလုပ်စရာမလိုဘူးထင်တယ်ဆိုတော့ကျွန်တော်တို့ပြောတယ်
။လက်ရှိချိန်မှာတော့အရင်စစ်ဆွေးရလက်ထက်တုန်းကပြည်သူပိုင်တင်းထားတဲ့ကျင်းပုံနဲ့မြမအလင်းသတင်းစာတွေကိုအများပြည်သူဝန်ဆောင်မှုသတင်းစာတွေအဖြစ်ပြောင်းလဲတာကိုလက်မခံသလိုဒီသတင်းစာတွေဟာအရင်စစ်ဆွေးရလက်ထက်တွေမှာရှေ့ကပြေးပြီးသားဖြစ်နေတဲ့အတွက်အဆွေးရပတ်စံနဲ့ထပ်ပေါင်းပြီးစီးပွားရေးလုပ်တဲ့အခါမှာအခုလက်တလောထုတ်ဝေခွင့်ပေးထားတဲ့ public ပိုင်သတင်းမီဒီယာတွေကသတင်းစာတွေကိုနှိပ်ကွပ်ရကြတယ်လို့လည်းပြည်ရင်းမီဒီယာတာဝန်ကမှတ်ချက်ပြုပြောဆိုပါတယ်။ပြန်ကြားရေးပြည်ထောင်စုဝန်ကြီးဟောင်းဦးကျော်ဆန်းလက်ထက်ကနေပြန်ကြားရေးဝန်ကြီးတာဝန်ယူခဲ့တဲ့ဦးအောင်ကြီးလက်ထက်မှာပဲပြန်ကြားရေးကရေးဆွဲလာတဲ့ဥပဒေမူကြမ်းတွေဟာလက်တွေ့အလုပ်လုပ်နေတဲ့သတင်းမီဒီယာသမားတွေနဲ့ထိတိုက်တွေ့ဆုံနေတာဟာဒီဒီချိန်ဟာဆိုရင်ဒုတိယချိန်ရှိလာပါပြီ။လက်ရှိအချိန်မှာပြန်ကြားရေးကပုံနှိပ်ထုတ်ဝေရေးဥပဒေမူကြမ်းကိုလွှတ်တော်ထဲမှာတင်ပြထားပြီးဖြစ်သလိုအခု public service media လို့ခေါ်တဲ့ PSN ဥပဒေကိုလည်းလွှတ်တော်ထဲမှာတင်ပြနိုင်မှုစူးစမ်းနေတာပါမကြခင်မှာအခြားဥပဒေ၃ခုဖြစ်တဲ့စာကြည့်တဲ့ဥပဒေရုပ်သံလွှင့်ဥပဒေနဲ့ရုပ်ရှင်လုပ်ငန်းဥပဒေတွေကိုလည်းပြန်ကြားရေးကရေးဆွဲအောင်မှာဖြစ်ပါတယ်ခင်ဗျာ